American ပြည်တော်စုမှမူလာရန်ကြောင့်အတွင်းပြစ်ခတ်မှုဖြစ်ပွားပြီးတော့ကလေးငယ်20နဲ့လူကြီး6ဦးတေဆုံးခဲ့ရတဲ့ Connecticut ပြည်နယ် New Town မြို့မှာပိတ်ထားရတဲ့စာတင်ကျောင်းတွေကိုဒေသစံတော်ချုပ်အင်ကာနီမှာပြန်ပြီးတော့ဖွင့်လှစ်မှာဖြစ်ပါတယ်။အဲ့ဒီပြီးခဲ့တဲ့တောက်ကြနေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုက American နိုင်ငံသမိုင်းမှာစာတင်ကျောင်းတစ်ကျောင်းအတွင်းဖြစ်ပွားခဲ့တဲ့အဆိုးရွားဆုံးပြစ်ခတ်မှုဖြစ်ပါတယ်။အခင်းဖြစ်ခဲ့တဲ့ Sandy Hook မူလာရန်ကျောင်းကအပ New Town မြို့မှာရှိတဲ့ကျန်တဲ့တခြားကျောင်းတွေအားလုံးအင်ကာနီမှာပြန်ပြီးတော့ဖွင့်လှစ်မှာဖြစ်ပါတယ်။ကျောင်းတွေပြန်တက်ကြမဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေနဲ့ကျောင်းအုပ်ချုပ်ရေးဝန်ထမ်းတွေကိုရဲတပ်ဖွဲ့နဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့ရဲ့အရာရှိတွေကဝိုင်းဝန်းစောင့်ရှောက်ပေးမှာဖြစ်တယ်လို့မြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။ Sandy Hook မူလာရန်ကျောင်းကကျောင်းသူကျောင်းသားတွေကိုမြို့ရဲ့အနီးမှာရှိတဲ့အတုံးမပြည့်ဝထားတဲ့ကျောင်းတစ်ကျောင်းကိုပြောင်းပြီးတော့ဖွင့်လှစ်ပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်။ပြစ်ခတ်မှုလုပ်ခဲ့သူအသက်20အရွယ်တနတ်သမား Adam Lanza ဟာသူရဲ့မိခင်ဖြစ်သူကိုနေအိမ်မှာပြစ်တက်ခဲ့ပြီးတဲ့နောက်မိခင်ရဲ့တနတ်တွေကိုယူပြီးတော့ကျောင်းကိုရောက်လာတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကဝိုင်းထားချိန်မှာသူ့ကိုယ်သူပြစ်တက်ပြီးတော့အဆုံးစီရင်လိုက်ပါတယ်။အခုချိန်ထိဘာကြောင့်အခုလိုပြစ်ခတ်ရတယ်ဆိုတဲ့အကြောင်းရင်းကိုမသိရသေးဘူးလို့ရဲအရာရှိတွေကပြောပါတယ်ခင်ဗျာ။